Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်အောက်တိုဘာလ28ရက်ဗုဒ္ဓဟူးနေ့ညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုညာရီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မှတ်မှတ်သိအောင်လို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ဖဲလူတော်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။အရီဇိုနာမှာကောက်ယူထားတဲ့လူထုစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသမ္မတထရမ့်တဲ့လူထုထောက်ခံမှုအနှဲငယ်အသာရနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့အရီဇိုနာမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနိုင်ရခဲ့တာပါ။မစ္စတာဘိုင်ဒန်ကတော့အင်္ဂါနေ့ကဂျော်ဂျီယာပြည်နယ်မှာမဲဆွေပွဲနှစ်ခုလုပ်ခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာ1992ခုနှစ်ကတည်းကဗဲဒီမိုကရက်သမ္မတလောင်းမှအနိုင်မရခဲ့သေးပါဘူး။အဲဒီနောက်ဒီသတင်းပတ်တွင်းအိုင်အိုဝါ၊ဖလော်ရီဒါ၊ဝစ်ကွန်ဆင်နဲ့မီရှိဂန်ပြည်နယ်တွေမှာမစ္စတာဘိုင်ဒန်မဲဆွေပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပြည်နယ်တွေမှာမစ္စတာထရမ့်အနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့မစ္စတာဘိုင်ဒန်အနိုင်ရမယ့်အလားအလာရှိတယ်လို့ဒီမိုကရက်တွေကယူဆထားတာပါ။မစ္စတာထရမ့်နဲ့မစ္စတာဘိုင်ဒန်ဘယ်သူအနိုင်ရမလဲဆိုတာကိုအဓိကအဆုံးဖြတ်ပြီးမှကတော့ဒီနေ့12ခုလောက်ကမဲဆန္ဒရှင်တွေပဲဖြစ်ပါတယ်။အခုချိန်ထိဆိုရင်စာရိုက်ကနေကုဆန္ဒမဲကိုပေးပို့တာ၊လူကိုယ်တိုင်ကြိုတင်ဆန္ဒမဲပေးတာ၊စာရနီလန်းတွေနဲ့အမေရိကန်မဲဆန္ဒရှင်တန်း80ကျော်ဆန္ဒမဲပေးပြီးကြပါပြီ။ဒီအရေးအတွက်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာစုစုပေါင်းမဲပေးခဲ့ကြသူအရေးအတွက်ရဲ့ထက်ဝက်ကျော်ရှိပါတယ်။နောက်ဆုံးထွက်ထားတဲ့တနိုင်ငံလုံးလူထုသဘောထားစစ်တမ်းတွေအကြတော့မစ္စတာဘိုင်ဒန်ကသမ္မတထရမ့်တဲ့ထောက်ခံမှု800ခန့်လုံးနီးပါးအသာရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာသတိလင်္ကာသမ္မတဂူတာဘာယာရာဂျာပက်ဆာနဲ့ပိုလန်ဘုံမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။သတိလင်္ကာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ်ဒါဟာသတိလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့ဒီရုပ်ကတနင်္လာနေ့မှာပြောဆိုကန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုနဲ့သတိလင်္ကာသမ္မတတို့တွေ့ကြတာပါ။ဒီလိုလင်္ကာပြီးရင်အိန္ဒိယသမုဒ္ဒရာအတွင်းနောက်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Maldives ကိုပါသွားဖို့ရှိတဲ့ဝန်ကြီးပွန်ပီယိုရဲ့အခုခီးစဉ်ဟာတရုတ်အကြွေးနွန်နေနေတဲ့နိုင်ငံငယ်တွေအပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့စူးစမ်းချက်တစ်ခုအဖြစ်မြင်ကြပါတယ်။ဘာရကြာအရှခီးစဉ်မှာဝန်ကြီးပွန်ပီယိုဟာအိန္ဒိယကိုအရင်ဝင်ခဲ့ပြီးအဲဒီနောက်အခုဒီလိုလင်္ကာနောက် Maldives နဲ့ကြာသပတေးနေ့မှာအင်ဒိုနီးရှားကိုခီးစဉ်မှာဖြစ်ပါတယ်။ဒီတော့တင်မှာပဲဝန်ကြီးပွန်ပီယိုဟာကြာသပတေးနေ့တောက်ကြနေ့တွေမှာဗီယက်နမ်နိုင်ငံကိုလာရောက်မယ်လို့ဗီယက်နမ်အစိုးရသတင်း website တခုမှာဒီကနေ့သတင်းတူလေးဖော်ပြထားပါတယ်။ဝန်ကြီးပွန်ပီယိုရဲ့ငွေခီးစင်ထဲမှာဗီယက်နမ်မပါတယ်လို့ဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနကလည်းအတည်ပြုချက်မပေးသေးပါဘူး။ VOA အမေရိကန်တန်ပါဝင်အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့ရမုံငွေထောက်ပံ့မှုနဲ့လက်ပတ်လုပ်ဆောင်နေတဲ့တခြားသတင်းဌာနတွေရဲ့သတင်းရွေးချယ်တင်ပြပုံဆိုင်ရာမူဝါဒပိုင်းပေါ်ဝင်ပြီးဆွတ်ဖက်တာကနေအကောက်အွယ်ပေးထားတဲ့စီကံတတ်မှတ်ချက်တခုကိုမိခင်အဖွဲ့အစည်းဖြစ်တဲ့ USAGM ရဲ့အကြီးအကဲကပယ်ဖျက်ရုပ်သိမ်းလိုက်တဲ့အပေါ် Republican နဲ့ Democrat ပါတီကြီးညံ့စလုံးကလွှတ်တော်အမတ်တွေအပြင်းထန်ဝေဖန်နေကြပါတယ်။ VOA နဲ့အလားတူသတင်းဌာနတွေအပေါ်အစိုးရတာဝန်ရှိသူတွေရဲ့ဝင်ရောက်ဆွတ်ဖက်မှုကနေအကောက်အွယ်ပေးထားတဲ့ Firewall လို့ခေါ်တဲ့တတ်မှတ်ချက်ကိုပြန်ပြီးရုပ်သိမ်းပယ်ဖျက်လိုက်တဲ့အကြောင်း USAGM ရဲ့အမှုဆောင်အရာရှိချုပ် Michael Peck ကတနင်္လာညနှောင်းပိုင်းမှာအတိပေးထုတ်ပြန်ခဲ့တာပါ USAGM နဲ့သူ့လက်အောက်ကသတင်းဌာနတွေဟာတခြားပုံမှန်သတင်းဌာနအဖွဲ့အစည်းတွေလိုလက်ပတ်လွှတ်ဆောင်ရတာမဟုတ်သလိုအဲဒီလိုလုပ်ဖို့ရည်ရွယ်ချက်လည်းဘယ်တော့မှမရှိခဲ့ဘူးလို့ Michael Peck ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဒါပေမဲ့လည်း USAGM ကိုစောင့်ကြည့်ကြည့်ကြရတဲ့အောက်လွှတ်တော်နိုင်ငံရေးကော်မတီခေါင်းဆောင်တွေကတော့ဒီ Firewall ရဲ့အခြေခံအုံမြင့်ဖြစ်တဲ့ဥပဒေတွေပေါ် Michael Peck ရဲ့ထုတ်ပြန်ချက်ကတက်ရောက်မှုမရှိဘူးလို့ပြောပါတယ်ကွန်ဂရက်လွှတ်တော်ကပဲဒါကိုအပြောင်းအလဲလုပ်နိုင်ပြီးတော့မိုက်ကယ်ဖက်ကီရဲ့တစ်ဖက်သက်လို့ဆောင်ချက်ဟာဒီသတင်းဌာနတွေအပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့ဆိုကြပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဆက်ပြီးတက်နေချိန်မှာပဲနိုင်ငံရေးအထက်အရေးပါတဲ့ဘီဟားပြည်နယ်မှာပထမကြော့ရွေးကောက်ပွဲတွေမဲဆန္ဒရှင်တန်းပေါင်းများစွာဒီကနေ့စပြီးမဲပေးနေကြပါပြီ။မဲယုံတွေကိုတတ်မှတ်ချိန်တိုင်းမှာပိုးသက်စေဖြန့်တာ၊မဲလာပြီးသူတိုင်းကိုကူပူချိန်တိုင်းတာ၊လက်တွေကိုပိုးသက်စေနဲ့တန့်ရှင်းတာ၊နှာခေါင်းစည်းနဲ့လက်အိတ်ဝတ်မလာသူတွေကိုမဲယုံတာဝန်ရှိသူတွေကနှာခေါင်းစည်းနဲ့လက်အိတ်ပေးတာစတဲ့ကိုဗစ်ကာကွယ်ရေးအစီအမံတွေချမှတ်လို့ဆောင်ပြီးတော့မဲပေးပွဲလုပ်ကြတာပါ။မဲဆန္ဒရှင်တွေအနေနဲ့မဲသွားပြီးတဲ့အခါအထူးပဲသတိထားကြဖို့ဒီနယ်တွင်တခြားတနေရာတစ်ခုမှာလုပ်တဲ့မဲဆွေပွဲတွင် ဝန်ကြီးချုပ်နေရင်ဒရာမိုဒီကတိုက်တွန်းပြောဆိုပါတယ
်အာဂျ पहले चरण का मतदान चल रहा है
ဒီဟာဒီနယ်တချို့ဒေသတွေမှာပထမကြော့မဲပေးတာတွေစတင်နေပါပြီမဲပေးနေကြတဲ့မဲဆန္ဒနယ်မြေတွေကကျွန်တော်မျိုးစွအားလုံးကိုပန်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုကိုတားဆီးကောက်ွယ်ဖို့လိုအပ်တဲ့ဂရုတုလှုပ်ဆောင်မှုအားလုံးကိုလိုက်နာလှုပ်ဆောင်ကြပါခင်ဗျာလို့ဝန်ကြီးချုပ်မိုဒီကဟိန္ဒီဘာသာစကားနဲ့တိုက်တွန်းပြောဆိုတာပါအိန္ဒိယနိုင်ငံမှာတတိယလူဦးရေအများဆုံးဖြစ်ပြီးအစင်းရဲဆုံးပြည်နယ်တွေကတခုဖြစ်တဲ့ဘီဟားပြည်နယ်မှာကိုဗစ်ရောဂါကူးစက်သူ2,000ကျော်ရှိထားပြီးဒီအခြေအတွက်ဟာပိုပြီးချမ်းသာတဲ့ပြည်နယ်တွေဖြစ်ကြတဲ့မဟာရာရှ်ထရာနဲ့အန်ဒရာပရဒေ့ရှ်ပြည်နယ်တွေမှာကူးစက်မှုအောက်ကျော်နေပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသစင်အောင်မှာတရင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကကိုယ်စားလှယ်တချို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တယောက်ဆွေးနွေးတဲ့အစည်းအဝေးအလုံးကိုဖျက်သိမ်းကြောင်းကုလသမဂ္ဂအဖွဲ့ကကြီးညာလိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံသဘာပတိ Volkan Bozker ကအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကိုအင်္ဂါနေ့ကပြီးပို့တဲ့စာမှာကုလသမဂ္ဂကျန်းမာရေးဌာနရဲ့အကြံပြုချက်အရလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးတွေကိုအခုလိုဖျက်သိမ်းရတာဖြစ်ကြောင်းပါရှိပါတယ်သူရဲ့စာမှာပဲအဖွဲ့ဝင်နိုင်ငံလေးလို့ဖော်ပြထားခြင်းမရှိပေမဲ့အမည်မဖော်လိုတဲ့တန်တမန်တို့ကအာဖရိကတိုင်းနီဂျဲနိုင်ငံကလို့ပြောပါရယ်ကုလသမဂ္ဂရဲ့လမ်းညွှန်မှတ်တမ်းစာအုပ်အရကုလသမဂ္ဂဆိုင်ရာနီဂျဲအမြဲတမ်းကိုယ်စားလှယ်ရုံးမှာတန်မတ်ဂျီအက်ဒူအာဘာရီနဲ့အတူဝန်ထမ်း18ယောက်ရှိပါတယ်ယောဂါချီယာခန်လိုက်တာကိုခက်မြန်မြန်နဲ့ထိထိရောက်ရောက်လုပ်နိုင်မယ်လို့ခန့်မှန်းထားကြောင်းအထွေထွေညီလာခံပြောခွင့်ရဘရန်ဒန်ဗာမာကပြောပါရယ်မကြသေးခင်တရင်ဘက်တွေတဲ့လူ1300ကနေ1400အကြာဝင်ကွင်းကပ်ပြားတွေအသုံးပြုပြီးကုလသမဂ္ဂအဆောက်အဦတွေနေ့စဉ်ဝင်ရောက်လေးရှိတယ်လို့ကုလပြောခွင့်ရစတီဗင်ဒူဂျာရက်ကပြောပါတယ်ရှင်။မနေ့အင်္ဂါနေ့ကအထီးပြီးခဲ့တဲ့တရင်ဘက်ထဲကမ္ဘာတဝန်းကိုဗစ် -19 ကြောင့်သေဆုံးသူ4000အပါအဝင်ကိုဗစ် -19 ကူးစက်ခံရသူ 2.8 သန်းစံချိန်တင်ရှိခဲ့တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါတယ်။ကူးစက်မှုအသေထဝက်နီးပါးကဥရောပတိုင်းမှာဖြစ်ပွားခဲ့ပြီးစုစုပေါင်း 1.3 သန်းကျော်ရှိပါတယ်။စီအင်းအချက်အလက်တွေအရအမေရိကဒေသတွေမြေထဲပင်လယ်အရှေ့ပိုင်းနဲ့အာဖရိကဒေသတွေမှာလည်းကူးစက်မှုနှုန်းကမြင့်တက်နေရပါအရှေ့တောင်အာရှဒေသမှာတော့ကူးစက်မှုနှုန်းကျဆင်းလာနေပါတယ်ပစိဖိတ်အနောက်ပိုင်းဒေသမှာတော့ပြီးခဲ့တဲ့9ရက်အတွင်းကူးစက်မှုနှုန်းနဲ့သေဆုံးနှုန်းကအနည်းငယ်ကျဆင်းပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်မှုအများဆုံးဖြစ်ပွားခဲ့တဲ့နိုင်ငံတွေကတော့အိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဘရာဇီးလ်နဲ့ဗြိတိန်နိုင်ငံတွေဖြစ်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာရဲ့ထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာနေ့စဉ်ပုံမှန် 9,000 ကျော်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာကူးစက်ခံရသူက 5,000 ကျော်စံချိန်တင်ရှိပါတယ်။အခုအခါမှာအမေရိကန်အနောက်အလယ်ပိုင်းဒေသ Illinois ပြည်နယ်မှာကူးစက်မှုနှုန်းကအလျင်အမြန်မြင့်တက်နေရလဲဖြစ်ပါတယ်။အမေရိကန်တနိုင်ငံလုံးအခုအချိန်ထိကူးစက်မှုနှုန်း 8.9 တန်းကျော်ရှိပြီးသေဆုံးသူက 232,600 နီးပါးရှိပါတယ်။တစ်ချိန်တည်းမှာပဲကာကွယ်ဆေးထုတ်လုပ်ဖို့ဂျာမန်ကုမ္ပဏီ BioNTech နဲ့အတူကြိုးပမ်းနေတဲ့ American ဆေးဝါးကုမ္ပဏီ Pfizer ကကာကွယ်ဆေးနောက်ဆုံးအဆင့်စမ်းသပ်မှုမှာလုံလောက်တဲ့စမ်းသပ်စစ်ဆေးမှုအချက်အလက်တွေအခုအချိန်ထိအပြေအဝမရသေးဘူးလို့ပြောပါတယ်ရှင်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူ 43,800 ကျော်နဲ့ကူးစက်သူပေါင်းက 8,000 နီးပါးရှိပြီဖြစ်ပါတယ်။မြို့တော်ညူးဒေလီမှာလည်းဒီကနေ့တရက်ထဲကူးစက်တဲ့သူ 4,850 ကျော်နဲ့တရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။အခုထိကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 32,000 ကျော်ရှိပါတယ်။တကဘာလုံးအတိုင်းအတာနဲ့အမေရိကန်ပြီးရင်အိန္ဒိယကကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမလာနှောင်းပိုင်းကအရေးပေါ်အခြေအနေကြီးညာထားတာကိုနိုဝင်ဘာလကုန်ထိထပ်ပြီးတော့တိုးမြင့်မှုဒီကနေ့ကက်ဘိနက်မှာသဘောတူလိုက်တယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ထိုင်းမှာအခုထိရောဂါကူးစက်သူ 3,959 ရောင်းနဲ့သေဆုံးသူက59ရောင်းရှိပါတယ်။ဧပြီလကလေးကလေယာဉ်ခီးစဉ်တွေပိတ်ထားပြီးမကြသေးခင်ကမှပြပခီးသွားတွေကိုပထမအကြိမ်စပြီးတော့လာရောက်ခွင့်ပြုထားပါတယ်။ ইন্দোনেশিয়া মা ডিগনি কুসেত তু লি রং ঠাপি টুইরা যাও কুসেত তু বাউ লি দিন জনে তেসং তু বাউ গা তাও তৌন ছয় সিবাই ফিলিপাই মা কোভিড নাইন্টিন কুসেত তু সু সু পাও তৌ দিন খুনা টিয়া জনে গুঠি তেসং তু বাউ গা খুনা টিয়া সিবাই সেটাও আশা মা ইন্দোনেশিয়া পি ফিলিপাই গা কোভিড নাইন্টিন কুসেত মু নৌ টুটিয়া ফিপারে ভিয়েতনাম কানুরান দিদাগু দিগনে এ আপিয়ন টাইফোন মৌদাই মোলা ভি ওয়াও টাইখা খেড়ে এটুয়ে অনেজং লুনে উতে সৌ পিও ধাজেনে ছিবি পিয়াও সৌ নিবারে পিয়াত নাইগো মাইন সেসে জোনে ওয়াও টাইখা খেড়ে ডিমৌ নাইন যাও তিপিনুই পিউলে এ ইমোরি ল্যান্ড পিও ঝানজি ইউরিলে পিয়াসি গেয়াবারে ইংগা নিগা কামব্যাকগু পিয়ানারে গা ফান সেলি দেজি নিমিউ খেড়া যাও গা ফান দমা 26 ইয়াও পিয়াও সৌ নিরে এটুয়ে ইরা তিমো 25 কুনি শাফুই পেনিরে লু সুয়া গা পিও বারে টি টাইফোন মৌ নাইন মোলা ভি মাই খেখে কুঞি গেসে ই এটুয়ে সিটাকা টা ফয়ওয়ে 25000 লাও পিনসিন থাকে দলু ইয়াহা ইনুই নে কোংই নেটে আতং পিউ নাই নে ইনুই গোলে আসিন তিন পিন থাকে বারে মৌনাই টাইখা নাই নে লঞ্জাং টশাও দিদা গানুই গো বিলুয়া পিয়াং শুই পিগে বি টচা দুরি গোলে নাওথে আমেই দসং দিয়া মথৌ পিয়া মছিন ইনুই রে মাবে নি জাবো পিও জা থা বারে দিনে টুইন ভিয়েতনাম মা ওয়ান ইয়াও টাইখাতে মৌনাই কুকু শিনি বি ফিপি আকু মোলা ভি মৌনাই গা নিপাং 20 টুইন মা ইয়া আপিন সং জং ইয়া রে মৌনাই ফিপ বারে ভিয়েতনাম মা অক্টোবর আসো বাই গরে গা মু জি দা জাও সেজু নি টুইন মা আসো সং হি জি হি শ্যাম মু রি নে জং টুই ইয়া দলু মি পিউ রা রি লে শি গে বারে শিন তোরা শিমিয়াশে বৌদুহুনি ঞাবাই টুয়ে নাওসংয়া দরিনি গো জিঞালু অপি মারো তরিন সাওমারি নে আপাত সিঙ্গানারি গো সেলেনা সিনাই মাবি শিন
লেকা বয়ে অপ্যাও লে ফিট দা জেবো আমেরিকান পিদুরি এ আমিন সিটান মা নাওগা লাই নিয়া রে তমরা ডোনে ট্রান টিয়াও পাইবে ডেমোক্রেটিক কোজলে লাও জো বাইডেন এ তা সিগা ইয়া রে লু সুসওয়ে থারে ইমেইল রে গো আন আ তিন সিয়া অক্টোবর ফিয়ে দরিন ফি আতং পিউ গে বারে 2020 গু নে আন আ তিন সিয়া অক্টোবর ফিয়ে দরিন রে হা আজ ইয়ে কাউ বয়ে রে নাই শিয়ে বলো শি দলে সুরা গো ব্রায়ন প্যাডেন তদিন পে পো থা বারে চন নেইং ছাঙ্গা পিও পিয়া মা বা ডেমোক্রেটিক তমরা লং জো বাইডেন এ তা হান্টার বাইডেন সি গা ইয়া রে লু সুসওয়ে থা রে ইমেইল রে গো তমরা ট্রাম মেসওয়ে সিওএ অফয়ে গা ঠৌ পিয়ান গে বারে ডি ইমেইল রে দে মা পিও থা রা গা ইউক্রেন সোয়াইন কোম্পানি বেরিসমা গা তমরা ওবামা আসোয়া লঠট ডং গা দু তমরা জো বাইডেন সি গা নি মেনতা ইয়া জি বো ওই জে অমিয়া অমিয়া তাপিতু হ্যান্ডার বাইডেন গো পে গেলে লু ইয়েতা থারা বা ডি কেসা নে পদ্ধতি পি গেলে নাওসং জগা সিঠো বয় মালে ট্রাম্প গা বাইডেন গো এরি কেসা ডাইয়াই পিও গে বারে
সো হরিবল ইমেইলস
ইয়ান সো ইয়ারে ইমেইল রে দে মা খমিয়া নে খমিয়া মি দাজু রে ওই রে অমিয়া জি ইয়ারে লু পা বারে এরা রে ফিটে এ চেই মা খমিয়া গা দু তমরা মলা লু পিও তোরা বা বাইডেন গা আকু লু আচিন পিয়া ছাসা মু সুসওয়ে দা রে গো নিন সো বি আয়ং ল্বয় নি দা লু পিও বারে
There's a reason why he's
tu aku lo ayemya aphamya re ko lai pyo ni da a chang shi ba de ba lo le so ro ayeji bi adeibe shi ye kaisa re ko ma pyo jin lo ba lo pyo twa da ba Hunter Biden a paw Trump me swe si yong ye a phwe ga a yong sai de a chain ha yue kaw pwe ni na ni ni ba bi Rice Tag do ga paw maw kha Mark Jones ga
at this point in the campaign
aku kha ma a chain ga le taim shi do ba u lat the ma shi de mya nya re a kong pye ya do ma ba বেলাও বেতে চোজা মা ভালো কেউ দাঁড়া বা আং আতেন জিয়া অক্টোবর ফিয়ে সুরে জগলো ঠাঙ্গো সাটে ফ্যান্ডি আতং পিউ গেরা ফিপি এরি রঙা তমরা জিমি কাটা হা ইরান নাইগা আমেরিকান ডেজা গানি রুই কাউ বয় মাইগেন পিয়ান লু পেবু ইউ ওয়ানি নাই নি গেরা বা নাও সুই বয় রে পিয়া পিয়া তো আগে বি রনে রুইগেন রুই কাউ বয় নাই তো আগে বারে ডেমোক্রেট হিলারি ক্লিনটন নে শিন পাই নি জে আন আ তিন জিয়া অক্টোবর ফিয়ে নখু ফিখে বারে ট্রাম্প ইয়ে অমিউ দমি রুই অপো লেমাই সায়া সোগা পিও সুরে আতান তুইন থাড়া রি ঠপ পো লাগে বি এডি লা নাও বাই মা বে আয়েজি আচ্ছা লট ডি এডু কো বাই ইবে আতং পিউ গেরে ক্লিনটন অপো এফবিআই গা সংজান সিসে বু পিয়ানলে লৌ সং গেরা গা লে থেইটান তদিন ফিখে বারে ডি নি মা রো হান্ডার বাইডেন ইয়ে ইমেইল রে লু সুসওয়ে থারে কেসা মা রশিয়া পাওয়িন পাত্তত দে লু সুসওয়ে মু হা লে ডি কেসা অপো ইয়ংজি মু গো ঠিকাই সে গে বারে তচা আজাও রুই গা রো ইউক্রেন অপো ফিয়া পেবি ডেমোক্রেটিক পাইপাত ইয়ে মকাও নে আচ্ছা টুই গো ফো ঠো ফু জোজা রা জাও ট্রাম্প গো ইয়ারু গা ফিউচা ফু সুসওয়ে পিট দেন দা রে লে ফিখে বি ট্রাম্প হা আমেরিকান মা আখন নে নে বে পেবি টিউ মা ডলার তান মাও মিয়াজা ইয়া গে দে লু তদিন নি গা লে ঠোয়া নি দা বা জর্জ ওয়াশিংটন টেক গো গা লারা ব্রাউন গা
They have not been able to
ဒီဖြစ်ရတဲ့ကြောင့်ဂျိုးဘိုင်ဒန်ရဲ့ကိုယ်စားလှယ်လောင်းအခြေအနေသမ္မတဖြစ်နိုင်တဲ့အခြေအနေကိုမေးခွန်းထုတ်လာစေတဲ့အထီးမဖြစ်စေပါဘူးဒီသမ္မတလက်ထက်မှာဖြစ်ခဲ့တဲ့အငင်းပွားမှုတွေအရှုပ်ထွေးတွေလောက်အထိကိုရောက်မလာတာပါလို့ပြောသွားတာပါအန်အားသင့်စရာအောက်တိုဘာဖြစ်ရတွေမှာဒီလအစောပိုင်းကထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကိစ္စလည်းပါဝင်ပြီးဒီဖြစ်ရကြောင့်သမ္မတကပေါ့ပေါ့တန်တန်ပြောနေပေမဲ့လည်းကိုရိုနာကပ်ရောဂါအပေါ်အာရုံပြန်စိုက်လာစေခဲ့ပါတယ်ခင်ဗျာ
ဒီသင်းမှအနေနဲ့ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မှာနိုင်ငံတကာကြက်ချင်းဒီအဖွဲ့ရဲ့ကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီသစီပြစ်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်သေ2ယောက်တန်ရာရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရေတိတ်တောင်မြို့နယ်မှာဒီနေ့စောပိုင်းကစစ်ဆောင်ဒုက္ခသည်တွေအတွက်ကူညီပစ္စည်းတွေတင်ဆောင်လာတဲ့ဆက်လီသစီပြစ်ခတ်ခံရတာကြောင့်တေကြီးတန်ရာရသူတွေရှိခဲ့တဲ့အကြောင်းဒေသခံတွေနဲ့လှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရတိတ်တောင်မြို့နယ်စဘူကျွန်းဂျင်းကျွန်းရွာနီးကယ်ဆယ်ရေးပစ္စည်းတင်ဆက်လီပြစ်ခတ်ခံရတာလို့လဲဒေသခံတွေကပြောပါတယ
်ဆက်လီကြီးကလေမြေကြီးကနေပြစ်လိုက်တာကြာပါ2ယောက်ဒီ2ယောက်တော့တန်ရနေချင်းနဲ့2ယောက်တော့ချင်းနဲ့ဒီစဘူကျွန်းကန်နာမှာပြစ်တာတော့ဒီစိန်တော်ရွာနာပြစ်တာသူတို့ဒီမြေကြီးနဲ့တည်းနေပြစ်တာ
ပြစ်ခတ်ခံရတဲ့ဆက်လီဟာအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ဘွဲ့ရဲ့အကူအညီပေးရေးပစ္စည်းစင်ဆောင်လာတဲ့ဆက်လီဖြစ်ကြောင်းရတိတ်တောင်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ
်စစ်တွေက ICRC ပြည်တင်ပြီးတော့ဒီရေတောက်မျိုးတွေမှာဖြည်းဖြည်းစစ်ကြီးရှောက်စခန်းတွေကိုတွားပြီးတော့ပို့တာအဲ့ဒါကံပြင်းရောနဲ့ပြင်းဝင်းရောကြားလုံးမှာအဲ့ဒီမြေကြီးကပြစ်လို့အဲ့ဒီမော်တော်ဝေရင်ကဟိုအမြင့်ောက်သွားတာမော်တော်အလုံးကမတွေလက်နေကြီးတွေကြားတဲ့သူတို့စီကိုဆိုတော့တူးဆုံးတယ
်ကိကမှုကြောင့်ဆက်လင်မီးလောင်ရာကတာယာရသူလူကိုကယ်ထုတ်နိုင်တယ်လို့လည်းကယ်ဆယ်ရေးဖွဲ့ဝင်လူကပြောပါတယ်အဲ
လူကတော့တယောက်ပြည်တယ်အဲ့ဒီမင်းဖြစ်ပါပဲပြောတော့ဒီထုတ်လို့ကလည်းမရဘူးတကယ်လေဒရက်ပိနေတဲ့ချင်းကသူကနေရကိုတော့ပြထုတ်ခဲ့ရတာပေါ့ဒါပေမဲ့အလုံးတွေပါလေတော့ပြန်မကောက်နိုင်ဘူး
တန်ရာရသူလူကို CDB ဆေးရုံမှာကုသမှုတွေလှုပ်ဆောင်နေတယ်လို့ပြစ်ကတ်မှုတွင်ဆက်လီပေါ်ပါလာတဲ့သူတူရေထဲမျောပါပျောက်ဆုံးနေတယ်လို့လဲဒေသခံတွေကပြောပါတယ်ကယ်ဆယ်ရေးဆက်လီကိုသတ်မတော်ရေရင်ကပြစ်ကတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့သတ်မတော်ပြောခွင့်ရသူကိုဆက်တွင်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြင့်တွင်ရေချောင်းတွာလာမှုတွေကိုတပ်မတော်ကပိတ်ပင်ထားတာ၁၀ရက်လောက်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲရသေးတောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာ AA အဖွဲ့ခြေပြုထားတဲ့ရသေးတောင်မြို့နယ်အောင်သာစီကုန်းကိုလည်းတပ်မတော်ကနေဒီနေ့ရောမနေ့ကပါရဟယင်နဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းမင်းပြမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရွှေပုံတံမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရေရင်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
။ဒီသတင်းနဲ့ပတ်သက်ပြီးတော့တပ်မတော်သတင်းမှန်ပြန်ရေးကော်မတီရဲ့မကြာသေးခင်ထုတ်ပြန်ချက်ထဲမှာတော့ဒီဆက်လီဟာ RCRC ဆက်လီမဟုတ်ဘဲနဲ့အေးအေးရခိုင်လက်နက်ကင်တို့စီးနင်းလာတဲ့ရေရင်ဖြစ်ပြီးတော့အဲ့ဒီကနေပြီးတော့တပ်မတော်ရေရင်ကိုပြစ်ခတ်တာကြောင့်မလို့ပြန်လဲတုံ့ပြန်ပြစ်ခတ်ခဲ့ခြင်းလို့ဆိုပါတယ်။ဒါပေမဲ့လည်း RCRC ရဲ့ထုတ်ပြန်ချက်မှာတော့ရသေးတော်မျိုးနဲ့ပင်တော်ကြီးရွာမြို့မှာဖြစ်ဖြစ်ခဲ့တဲ့ဒီဖြစ်ဖြစ်မှာ ICRC ရဲ့အကူအညီတွေကိုတည်ယူပို့ဆောင်ပေးနေတဲ့အငှားမော်တော်ယာဉ်တစ်စင်းပါတယ်လို့ဆိုထားပါတယ်။မော်တော်မှာ ICRC ဝန်ထမ်းတွေမပါပေမဲ့ထိခိုက်ဒဏ်ရာရသွားတဲ့ဆက်လီဝန်ထမ်းတွေအတွက်ဝန်ထမ်းစင်မကောင်းကြောင်းလည်းဖော်ပြပါရတယ်။တည်ဆုံးမှုနဲ့ပတ်သက်လို့ဖော်ပြခြင်းမရှိပေမဲ့ဖြစ်စဉ်ကိုတော့ ICRC အနေနဲ့အသေးစိတ်လေ့လာသုံးသပ်နေပြီးတော့ရသေးတော်က ICRC လုပ်ငန်းတွေကိုလက်တော်ရန်နာထားတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ။
တော်ဝိမေပါမြမရွက်ောက်ပွဲကျင်းပဖို့ရပ်ပိုင်းပဲရှိတော့ချိန်မှာ UEC လို့တို့ကခေါ်တဲ့ပြည်တော်စုရွက်ောက်ပွဲကော်မရှင်အနေနဲ့တိုင်းရင်းသားတွေထိခိုက်မဲ့ဆုံးဖြတ်ချက်ကြီးတွေကိုထင်သာမြင်သာမရှိပဲချခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ် HRW လို့တို့ကခေါ်တဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုင်းရင်းသားနယ်မြေတွေအဓိကပါဝင်တဲ့မြို့နယ်15မြို့နယ်လုံးနဲ့အခြား42မြို့နယ်တစ်စိတ်တစ်ဒေသမှာရွေးကောက်ပွဲဖျက်သိမ်းလိုက်တာကဒီမိုကရေစီအခြေခံအခွင့်အရေးကိုထိပါလိုက်တာပါလို့ဒီနေ့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဘာကြောင့်အခုလိုဝေဖန်ရပြီးဘလို့ဖြစ်တင်တာကိုဒီ HRW အဖွဲ့ပြောခွင့်ရဖေးရောဘတ်ဆန်ကိုမေးရမှာအခုလိုစရှင်းပြပါတယ
်။ The UEC is not acting professionally.
UEC နေနဲ့ကိုလိုရမယ့်လုပ်ကိုတည်ချတာမလုပ်နိုင်ဘူးဖြစ်နေပါတယ်။ဒီရွေးကောက်ပွဲတချို့ဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့
တိုင်းတာတစ်ခုခုအနေနဲ့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ကိုသူကပြတ်ကွက်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်တွေကလူများကြီးရဲ့အခွင့်အရေးပေါ်မှာကြီးမားတဲ့တယောက်မှုတွေဖြစ်နေပါတယ်။အတိအကျပြောရရင်တော့ဒီလူတွေအတွက်ကိုစားပြုမဲ့သူရွေးချယ်ပိုင်ခွင့်ဖျက်သိမ်းခံရတာဖြစ်ပါတယ်။ဥပဒေအရဆိုရင်ဒီနေရာတွေအတွက်2022ခုနှစ်အထိဒီကွက်လကြီးကိုပြန်ဖြည့်နိုင်မှာမဟုတ်ပါဘူး
။ဒီ HRW အဖွဲ့ကြေညာချက်ထဲမှာပဲအောက်တိုဘာ16ရက်နေ့မှာရခိုင်ရှမ်းကချင်မွန်ကင်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးကမြို့နယ်နဲ့ကြီးရွာတွေမှာအခုလိုဖြတ်သိမ်းခဲ့တာနဲ့နောက်အောက်တိုဘာ29ရက်နေ့မှာနောက်တစ်ခါချင်းပြည်နယ်ပလောဝါမြို့က94ရွာမှာဖြတ်သိမ်းခဲ့တာကြောင့်လူပေါင်း 1.5 သန်းကျော်မဲပေးခွင့်ဆုံးရှုံးသွားပြီလို့ထောက်ပြလိုက်ပါတယ်။ပြောခွင့်ရရောဘတ်ဆန်ကဆက်ပြီး
It really makes no sense.
ဒါကလုံးဝအတိပဲမရှိဘူးဗျ။ UC ကအခုလိုဖျက်သိမ်းလိုက်တဲ့ဒေသတွေမှာလက်နက်ကင်ပြိပခါတွေမရှိဘူး။လုံခြုံရေးပြဿနာမရှိပါဘူး။ဘာကြောင့်ခုလိုဆုံးဖြတ်လိုက်တဲ့ဆိုတာကိုလည်း UC ကအသေးစားမရှင်းပြပါဘူး။ဥပမာပဲခူးလိုမျိုး၊ကချင်လိုမျိုး၊နောက်တခြားနေရာအစိပ်ပိုင်းတွေပါပါတယ်။ခုလိုဖျက်သိမ်းလိုက်တာကအဲဒီကမြန်မာပြည်သူတွေအတွက်လုံးဝမတရားပါဘူး။ဒါက UC နေနဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘူး။လူတွေရဲ့မဲပေးပိုင်ခွင့်ကိုထင်းသိမ်းဆောက်ရှောက်ပေးမှုမရှိတာကိုပြနေပါတယ်။
အဲဒီတော့ဒီပြဿနာကိုဘယ်လိုကင်တွယ်သင့်ပါလဲလို့မေးရမှာ Robertson က
It seems to us to be
ဒါကတကယ်ကိုအခြေခံပြဿနာကြီးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်အစိုးရအနေနဲ့ကြားဝင်ပြီးတော့ UC ကနေသူတို့ရဲ့ဆုံးဖြတ်ချက်ကိုတည်ချာချာရှင်းပြပြီးတော့ထင်သာမြင်သာရှိအောင်လုပ်ပေးဖို့ပြောရတော့မယ့်အချိန်ရောက်နေပါပြီ။ဒီ UC ဆုံးဖြတ်ချက်တွေကပါတီတွေနဲ့နောက်ဒီမဲဆန္ဒနယ်မြေတွေမှာဝင်ပြိုင်မဲ့ကုစရီနဲ့တိုင်ပင်ပြီးမှလုပ်တာမဟုတ်ပါဘူး။ဒါဟာလက်ခံလို့မရနိုင်တာမျိုးပါ။ဒါလို့ရေးပါတဲ့ဆုံးဖြတ်ချက်မျိုးကိုခုလိုဖြစ်ရတဲ့ဆန်လုပ်တာကလုံးဝစိတ်ပျက်စရာပါ။လုံးဝတာဝန်ယူမှုမရှိဘူး။တာဝန်မချီခဲ့ဘူးဗျာ
။ဒါအပြင်နောက်ရောဘလို့အဓိကပြဿနာတွေကိုဆက်သတိထားသင့်ပါလဲလို့မေးရမှာ Robertson ကဆက်ပြီး
The actions of the UEC throughout this
ခုမဲဆန္ဒနယ်မြေတွေဖျက်သိမ်းလိုက်တာအပြင်ဒီတောက်လျှောက်လုလာတာတွေကိုကြည့်လို့ရှိရင်ဥပမာပါတီတွေကိုပေးထားတဲ့အများပြည်သူကိုအတန်လွှင့်ချိန်မှာကြီးညာချက်တွေကိုစင်စါဖြတ်တောက်တာရွေးကောက်ပွဲဆောင်ကြီးအဖွဲ့တွေနဲ့တိုက်ခန့်ဖြစ်နေတာတွေကိုကြည့်လို့ရှိရင်ဒီရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်ပါမလားဆိုတဲ့မေးခွန်းတွေနဲ့တန်တရားတွေထွက်လာစီပါတယ်။ဒါကြောင့်မို့အစိုးရနဲ့ပြည်သူတွေကဒီ UC ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဝိုင်းတွန်းပေးဖို့လိုနေပါပြ
ီ။ဒါအပြင် Robertson ကပဲအခုလိုထင်သာမြင်သာမရှိပဲလုပ်ခဲ့တာကြောင့်ဖြစ်လာတဲ့ပြဿနာတွေကို UC ကတခြားသူတွေကိုအပြစ်လွှဲမချပဲကိုယ့်အပြစ်ကိုပြန်တာဝန်ယူဖြစ်တယ်လို့ထောက်ပြခဲ့ပါတယ
်။ The way this has happened and the lack of explanation
ဒီမှာလာဗျာ။အခုလိုရှင်းပြမှုမရှိတာရယ်။နောက်ဒီဖျက်သိမ်းလိုက်တဲ့နေရာအများစွာကအာဏာရ NLD ပါတီရည်ပန်းမစားတဲ့နေရာတွေဖြစ်နေတာပါ။UC နေနဲ့ပါတီဆွဲကင်းကင်းနဲ့လှုပ်ခဲရလားဆိုတာတန်တရားတွေအများကြီးကိုဖြစ်စေပါတယ်။ခုလိုမရှင်းပြပဲလှုပ်တာကြောင့်ဒီ UC ပေါ်မှာဝေဖန်ဖို့အတွက်လမ်းခင်းပေးသလိုဖြစ်သွားပါတယ်။ဒါကြောင့်ဖြစ်လာတဲ့ပြင်းထန်တဲ့ဝေဖန်မှုတွေအတွက်တခြားဘယ်သူကမှသွားပြီးအပြစ်ဖို့လို့မရပါဘူး။ UC ကိုယ်တိုင်ပဲအပြစ်ရှိကြောင်းလက်ခံအောင်ပါ။
တကယ်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေထဲမှာရွေးကောက်ပွဲကော်မရှင်ကိုဝေဖန်မှုတွေကြီးစိုးလာနေချိန်မှာ UC ဘက်ကတော့သူ့ကိုဝိုင်းတိုက်ခိုက်နေတယ်လို့ခန်းစားရကြောင်းလိဇက်သူတွေကပြောကြပြီးသူတို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့လည်းပြန်ဖြေရှင်းလင်းရှိပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပ
ါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအနည်းဆုံးအချင်းထောင်တစ်ခုမှာအချင်းသားတွေနဲ့ထောင်ဝန်ထမ်းတွေအပါအဝင်မိသားစုဝင်တွေမှာပါကူးစက်ခံရသူက300လောက်ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါအချင်းထောင်တွင်ကူးစက်မှုတွေထဲမှာနောက်ဆုံးအတည်ပြုခဲ့တဲ့အေယာဝတီတိုင်းမူပင်အချင်းထောင်မှာတော့အချင်းသားတွေနဲ့ထောင်ဝန်ထမ်း100ကျော်ကူးစက်ခံရရပါတယ်။ထောင်မှာတာဝန်ကျနေတဲ့ကျန်းမာရေးဝန်ထမ်းတဦးမှာပါကူးစက်ခံရတဲ့အတွက်ထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့မူပင်ခင်ရိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာခင်မာစိုးကဝီဝီကိုပြောပါတယ်
။အဲ့ဒီရောက်သေးတယ်ဆိုမနိုင်ဘူး။မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူ့ကျန်းမာကနေပြီးတော့ဆက်ပြီးဆိုတာရှိတယ်။ Medical team ဆိုတာရှိတယ်။ဒီနိုင်ငံပြည်တော်ကိုဒီလိုဆက်စည်းပြီးတယ်မက်ဒီကယ်အင်းကလည်းဆရာဝန်တယောက်နဲ့သူနာတိနှစ်ယောက်ကနေပြီးတော့ပိုစတစ်ဖြစ်တဲ့သူတွေကိုဒီလိုကြည့်ရအခါမှာအဲ့ဒီ၃ယောက်ကနေကုလေနော်လေ
းယောဂကူးစက်ခံရသူ104ဦးတည်းကထောင်ဝန်ထမ်းတွေကိုမဟုတ်ဘဲဆေးရုံမှာတိချထားကူတာပေးနေပြီးအရှင်းသားတွေကိုတော့ထောင်တွင်းတည်တံ့အဆောင်မှာတိချထားပြီးကူတာပေးနေတယ်လို့လည်းဒေါက်တာခင်မာဆိုးကပြောပါတယ်
ထောင်ဆရာဝန်ရေထောင်လက်ရေပေါ့မတို့ဒီဘက်ကအကူရေအနည်းနေတိုင်းအောက်ဆီဂျင်ကွန်စင်ထရေးရှင်းနဲ့ပရက်ရှာတိုင်းနာရောခန္ဓာမထမ်းလာဒူအပ်တဲ့စီးလို့တာဒါတော့ဒေးလီသူကလုပ်တယ်လုပ်ပြီးတော့မှသူကဥပဒေစီးရုံကတမားတော်ရေနဲ့ချိတ်ဆက်ပြီးကွန်ဆာလုပ်တယ်ပြီးတော့မှသူကလူအပ်တဲ့အချိန်မှာဘယ်အချိန်မှာလွှဲပါဆိုရဲ့အချိန်ကတည်းကတကယ်လူအပ်မှမဟုတ်ဘူးစီးရုံကိုနည်းနည်းပေါ့တော့တော်များများကယောဂလက္ခဏာသိမပြတဲ့သူကများတယ်လေ
အိုဒီမမပဲမရှိဘူးအခုချိန်မှာအဲ့ပုံစံနဲ့ခါရပါမယ်
ပ
ကိုယ်တိုင်းအတွင်းကတာယာဝတီအချင်းထောင်မှာလည်းအချင်းသားအများစုအပါအဝင်ကာယောဂကူးစက်ခံရသူပေါင်းက185ဦးထိရှိလာပါပြီ။သူတို့တွေရဲ့ကျန်းမာရေးအခြေအနေဟာလက်ရှိအချိန်မှာကောင်းမွန်နေပြီးဆက်လက်ဆောင်ကြည့်နေတယ်လို့ပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ယောဂဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းမှိုင်းကဖူယူအီကိုပြောပါတယ်
။လောလောဆယ်ဒီထောင်ထဲမှာရှိနေတဲ့အချင်းသားပေါ့နော်။အဲ့ဒါကြီးကလည်းတလောအချိန်တွေမှာယောဂလက္ခဏာမပြတော့ပိုးတွေ့လူနာတွေဖြစ်တဲ့အတွက်နောက် RDD နဲ့လည်းဆစ်ထားတဲ့လူနာတွေဖြစ်တဲ့တည်းလက်ရှိမှာတော့ထောင်မှရှိတဲ့ထောင်ဆရာပဲနောက်ထောင်မှရှိတဲ့ကျန်းမာရေးဝန်ထမ်းပေါ့နော်ကိရှုဆောင်ရှောက်ပေးတဲ့အချိန်မှာလည်းတလောအချိန်တွေမှာတော့ကောင်းမွန်နေတယ်ပေါ့နော
်အချင်းထောင်တွေကာယယောဂကုသခံရသူပေါင်းယာနဲ့ချီရှိလာတဲ့အချိန်တွေမှာကုသခံရသူတွေထပ်ပြီးရှိမလာဖို့နဲ့ဒီယောဂကိုထိန်းချုပ်ကာကွယ်နိုင်မှုဘလို့စီမံဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိခဲ့ပါဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်အပြူလူနာပေါင်း 48,666 ဦးရှိနေပြီးသေဆုံးသူကတော့ 1,149 ဦးရှိနေပါတယ်။အချင်းထောင်တွေမှာဖြစ်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးကာယယောဂပုံစံပြောင်းပွားကူးစက်တာမရှိသေးဘူး။ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ရောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းမှာကုန်ထောက်လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့ပြီးနောက်စက်ရုံတချို့မှာရောဂါကူးစက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနုံပါ။ကပ်ရောဂါကာကွယ်ထိန်းချုပ်ရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်ရန်ကုန်တိုင်းအတွင်းစက်ရုံတချို့မှာရောဂါကူးစက်မှုသတင်းတွေထွက်ပေါ်လာနေတာပါ။အခုနောက်ဆုံးမှာဆိုရင်လည်းရွှေပြည်သာမြို့နယ်ကစက်ရုံတချို့မှာအလုတ္တမ400ကျော်ကူးစက်ခံထားရကြောင်းမြို့နယ်ပြည်သူ့ကျန်းမာရေးနှင့်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြင့်နှင်းကပြောပါရယ်
တော်တော့တယ်ကျမတို့ရွှေပြည်သာစက်မှုဇုံကကျမတို့မှာကစက်မှုဇုံ1ကဲ2ကဲဝါတရားစက်မှုဇုံသာဓုကံစက်မှုဇုံဆိုကျမတို့စက်မှုဇုံ4ခုပေါ့နော်ကျမတို့ကဆောင်ရွက်ရတယ်ပေါ့နော်အဲ့ဒီမှာကျမတို့ရွှေပြည်သာမြို့နယ်နဲ့ဆိုရင်ဟိုပါဆက်အခု positive ထွက်တယ်မှာ1300ကျော်မှာစက်ရုံလုံသားပေါင်း400ကျော်လောက်တော့ပေါ့နော် positive ထွက်ပါလေပေါ့ primary contact ကအမှလောလောဆယ်ကျမတို့လောလောဆယ်ကျမအတိအကျတော့မပြောနိုင်တော့မှ9000လောက်တော့ရှိမြဲမှာတလား
ယောဂါကုသတူအလုတ္တမတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်။ကျန်းမာရေးအတွက်တတ်မှတ်ချက်နဲ့ကန့်ညီမှုရှိတဲ့စက်ရုံတွေကိုပြန်ဖွင့်နိုင်ကြအောင်အော်တိုဘာ12ရက်နေ့မှာခွင့်ပြုပြီးနောက်မင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးစက်ရုံမှာလည်းရာဂဏန်းရှိတဲ့အလုတ္တမတွေယောဂါပိုးကုသနေတာတွေ့ရှိခဲ့တာပါ။အလုတ္တမတွေလုပ်ငန်းခွင်မှာထမင်းစားချိန်နှာခေါင်းဆဲအကာအကွယ်ဖယ်ရှားတဲ့အခါယောဂါကုသနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းရှေးပီတာမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကပြောပါတယ်။လှိုင်ဒါယာမြို့နယ်ကအထည်ကျောက်ဆက်ရုံတချို့မှာလည်းယောဂါကုသမှုသတင်းတွေထုတ်ပေါ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမဂ္ဂများအဖွဲ့ချုပ်ရဲ့အလုတ္တမကိုယ်စားလှယ်တော်တင်စားချက်ကပြောပါတယ်။
မနေ့တော့ကဆိုလို့ချင်းကျွန်တော်တို့ဒီလှိုင်ဒါယာမှာပေါ့နော်ပေါ့ positive ဖြစ်စေတဲ့ဌာနမှာပေါ့မနေ့ကတရက်ကလေးကိုပဲကျမတို့ဒီအချိန်ပိုင်းလေးအတွင်းမှာ25ရောက်စစ်တာတော့15ရောက်က positive 10ရောက်က negative ပေါ့နော်အဲ့ဒီလိုမျိုးအနေအထားမျိုးတွေ့ရတဲ့အထဲမှာမှာစိတ်ယုံလုံသားများတယ်စိတ်ယုံလုံသားများတယ်ရှင်အဲ့ဒီစိတ်ယုံလုံသားနဲ့ထိဆက်ပြီးမှမိသားစုကလေးတွေဒီဟာတွေကိုကူးစက်တာတွေကိုကျမတို့တွေ့ရပါတယ်
ကောင်ထောက်လုံကအများပြားရှိရာလှိုင်းတရားမြို့နယ်မှာအလုတ္တမတွေကြောင့်ယောဂါကုသမှုတွေကြုံနေရတယ်လို့ယောဂါလက္ခဏာရှိသူတွေတောလာနေတယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လှိုင်းတရားမြို့နယ်ဖြာနာကူစေခမ်းမှာဆိုရင်လည်းနေ့စဉ်လာတဲ့လူတရာကျော်လောက်မှာကိုဝဲယောဂါလက္ခဏာတစ်ခုဖြစ်တဲ့အနာအာယုံမရတဲ့အတွက်လာရောက်စစ်ဆေးတဲ့အလုတ္တမတွေရှိနေတယ်လို့ဖြာနာကူစေခမ်းတာဝန်ခံဒေါက်တာနိုင်မင်းထုတ်ကပြောပါတယ
်။မကျွန်တော်ရှိတဲ့အများတော်အချင်းကတော့အကုန်လုံးကတော့ဒီလေတဲ့အဒီဒီကလာကြရတော့နော်အခုဆိုရင်ဖမဲဖမဲကြောင့်မာရီသားလေးလာကြရတာရှိရပေါ့နော်ဆန်တော့ဟိုလူဝန်ထမ်းသုတမလေးလာကြရတာရှိရရုပ်ွက်ဆရာအမေကြီးဖွားလေးလာကြရတာရှိရပေါ့နော်ဆိုတော့ဒီဆောင်လုတာတီးကံတော့ကျွန်တော်တို့ခွဲပြောလို့တော့မရအောင်ခင်ဗျာအကုန်လုံးလာကြရကြခမ်းမန်းကြီးတော့ဒီအပိုင်းမှာ80နဲ့အထက်မှာပဲရှိနေတယ်ခင်ဗျာဟုတ်ဟိုခမ်းမန်းကြီးတော့အများနဲ့80အနည်းဆုံးကတော့80ပေါ့နော်အများတော့130ပေါ့အဲ့လောက်ရှိပါလား
ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထောက်လုပ်ငန်းတွေကိုအစိုးရကပြန်လုပ်ခွင့်ပြုလိုက်တဲ့အတွက်အစိုးရမှုတွေလည်းထပ်ပေါ်လာနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းပြောဆိုထားတာပါ ဒါပေမဲ့လည်းလောင်ငါးတွေကိုပြန်လည်ပက်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရရှင်။ကျွန်မအကနိုရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ကိုဗစ်ကပ်ယောဂကာလစာဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစား권မရှိသူတွေကိုအစိုးရကကူညီထောက်ပံ့မဲ့အစီအစဉ်မှာကြံ့ကြာမှုတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်ပါ။ကပ်ယောဂကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းအတွင်းအခက်အခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစား권မရသူတွေကိုထောက်ပံ့ကြေးအဖြစ်ကြံ့ငွေသုံးတောင်းပေးဖို့အစီအစဉ်နေပေမဲ့ကြံ့ကြာမှုတွေကြုံနေရတာပါ။ကြာတန်းအလုပ်သမားတွေအပါအဝင်လုပ်ငန်းခွင်ပြင်ပမှာအလုပ်လုပ်နေသူတွေအတွက်ထောက်ပံ့ကြေးကိုဒီလာထဲမှာပေးနိုင်အောင်စီစဉ်ထားပေမဲ့အခက်အခဲတချို့ကြောင့်ကြံ့ကြာနေရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရင်းမှုဒေါ်ဖြိုးစန္ဒာဆိုးကပြောပါရစေ
။စင်မပြေသေးတာကဆက်ရုံအလုပ်ရုံလုပ်ငန်းဌာနထဲမှာမဟုတ်ဘဲနဲ့ဒီလိုအပြင်ကြာပန်းအနေနဲ့လိုက်လုပ်တဲ့နေသားရည်ပုံပြက်တွေပေါ့ဆိုတော့အဲ့ဒီအလုပ်သမားတွေအတွက်ကိုတော့လက်ခံတဲ့မျိုးနေရလက်ခံတယ်လက်မခံတဲ့မျိုးနေရတော့လက်မခံသေးဘူးအဲ့ဒါကိုတော့မအားတို့ကရန်ကုန်တိုင်းဒီလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြင့်ဝင်ကြီးဒေါ်မိုးအစုကြီးကိုတော့မအားတို့ကအကြောင်းကြားထားတယ်လက်မခံတဲ့မျိုးနေတွေပေါ့နော်ရှိတယ်ဆိုလည်းရအောင်ကျွန်မတို့အခုသွားတင်တာဆိုလို့ရှိရင်တော့ချွေပြည်သားမျိုးနေလှိုင်းသားရမျိုးနေအင်းစိန်မျိုးတွေကလက်မခံသေးဘူးဒါပေမဲ့ဦးစီးမှုတွေကတော့ကောင်းကောင်းမွန်မွန်ပြောပါတယ်သူတို့အပေါ်ကနေညွှန်ကြားချက်မရသေးလို့သူတို့လက်မခံသေးတာလို့ပြောတယ်လက်ခံတဲ့မျိုးတွေကတော့အခုတော်များအခုရှိပါတယ်လက်ခံနေတယ
်လူမှုဖူလုံရေးခန်းစား권မရှိတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးရနိုင်ဖို့ဘယ်နေရာမှာစီရင်ပေးသွင်းရမလဲဆိုတာရှင်းရှင်းလင်းလင်းမရှိတာကလည်းအဓိကအခက်အခဲဖြစ်နေတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်လူမှုဖူလုံရေးခန်းစား권မရကြတဲ့နေစာယာယီပုတ်ပြက်အလုပ်သမားတွေကတော့သက်ဆိုင်ရာစက်ယုံတွေကနေအလုပ်သမားယုံတွေနဲ့မြို့နယ်အုပ်ချုပ်ရေးမှူးယုံတွေမှာစည်ရင်ပေးသွင်းနေသလိုအစိုးရအနေနဲ့လည်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့လည်းဒေါ်ဖြိုးစနာစုကပြောပါရယ်။လိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကတော့ထောက်ပံ့ကြေးအတွက်အုပ်ချုပ်ရေးမှူးယုံတွေမှာစည်ရင်ပေးသွင်းရမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတာကြောင့်လက်မခံသေးတာဖြစ်တယ်လို့ပြောပါရယ်။အ
ုပ်ချုပ်ရေးမှူးယုံမှာစည်ရင်တွေ့ရမယ်လို့တော့အဲ့လိုမျိုးအတိအကျမရှိပါဘူးခင်ဗျ။ဒီမှာသူကဒီဇုံထဲမှာဘလောက်ဇုံပြင်းမှာဘလောက်အဲ့လားဇုံသေးဇုံရွေးမမပါဘူးခလာဒီအဲ့ဒီဘယ်နဲ့ပေါ့လူမှုကူတော်ရေးမထည့်ထားတဲ့သူကဆမဆိုတာဒီမှာတက်မှတ်ချက်ရှိထားပြီးသားပါဗျာအုပ်ချုပ်ရေးမှူးကောင်ကိုလာရောက်ပြီးတော့ချင်းပြစ်တယ်မှာဆိုရင်ဟိုသင်ကြားရတဲ့အုပ်ချုပ်ရေးမှူးကလက်မခံနိုင်တဲ့အကြောင်းမရှိပါဘူးခင်ဗျဟုတ်ကဲ့
ပါရန်ကုန်တိုင်းအတွင်းကက်ယောဂကြောင့်ယာယီပိတ်ထားတဲ့လုပ်ငန်းတော်တော်များများကိုကျန်းမာရေးဆိုင်ရာကာကွယ်ရေးအစီအမံတွေနဲ့မကြသေးခင်ကပဲပြန်လည်လောက်ကင်ခွင့်ပြုထားပေမဲ့အခက်အခဲကြုံနေရတဲ့အလုပ်သမားတွေရှိနေဆဲဖြစ်ပါတယ်ဒီလိုစာဝတ်နေရေးခက်ခဲနေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ဆက်ဆံပေးနိုင်အောင်ဆောင်ရွက်ပေးဖို့လဲမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ကတောင်းဆိုထားပါတယ်
။ဟိုအလုပ်သမားတွေတော်တော်ဒုက္ခရောက်ကြပါတယ်ဒီလိုအပြင်လုပ်နေတဲ့အလုပ်သမားတွေပေါ့နော်။ကျမတို့ကနိုင်ငံတော်အစိုးရအနေနဲ့လည်းဒီလူမျိုးအလုပ်သမားတွေကိုကြံ့ဝင်သုံးတော့စီစဉ်ပေးတယ်ဆိုတာကျေးဇူးတင်တယ်။ဒါပေမဲ့သို့တော်လည်းပဲအလုပ်သမားလက်ထက်ကိုမြန်မြန်ဆက်ဆံရောက်ရှိဖို့ရဲ့ဒီတွားလျှောက်တဲ့နေရာမှာလက်မခံသေးတဲ့မျိုးနယ်တွေရှိသေးတယ်။ဆိုတော့အဲ့ဒါတွေကိုလည်းမြန်မြန်ဆက်ဆံလက်ခံနိုင်အောင်တော့စီစဉ်ဆောင်ရွက်ပေးဖို့ကိုအစိုးရကဒီနေရာနေပြီးတော့တောင်းဆိုချင်ပါတယ
်အစိုးရကတော့ကက်ယောဂကာလမှာလူမှုဖူလုံရေးခန်းစား권မရှိတဲ့အလုပ်သမားတွေစာဝတ်နေရေးအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက်ကျပ်ငွေဘီလီယံ20ကျော်သုံးစွဲပြီးအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်အခက်အခဲဖြစ်နေသူတွေအတွက်လိုအပ်ရင်အကူအညီပေးနိုင်အောင်အချက်အလက်တွေစုဆောင်းမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်ကျွန်မအင်တနာထွန်ပါရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ Trashnaknya Rusalan Nasnya မှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Snit ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာအရေးကိုရစွနှစ်ပေါင်းများစွာလေ့လာခဲ့သူအမေရိကန်ပါမခဂျွန်ဘက်စလီကပြောကြလိုက်ပါတယ်။ပါမခဂျွန်ဘက်စလီဟာ1950ပြည့်လွန်နှစ်ကစပြီးမြန်မာနိုင်ငံအရေးကိုလေ့လာခဲ့တာ1983မှာဂျွန်စ်ဟော့ပကင်းစ်တက္ကသိုလ်ရဲ့အရှက်လေ့လာရေးညွှန်ကြားမှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာတမ်းများစွာကိုလည်းပြုစုခဲ့ပါတယ်။ Nagi Cyclone P Niwajumbo Pawen, Yamananga did that and Nanja Masaji and Yapian to Tong Yilungu. So Nagara, who changed his name, selection is a chapare. Pamara Beshligu, Yamananga, say La Laren, but the beach of Minyan Tavare, and all of Josan Dawakya. Pamara Beshligu. Small zoom in Arab, Yamananga, the movie is a good young boat, Juban, Navy met. ခဲခဲရင်အင်ဗန်များပြနေပါတယ်။အာမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေစီနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။တကယ်တော့မှာဒီမိုကရေစီအခုကြောင့်တော့နိုင်ငံတွေမှာခဲခဲတွေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြနေရလို့များရှာကြည့်ယူဆမိပါလား။
I think because Burma or Myanmar has such a powerful set of traditions among different ethnic communities. But do you want to do your bones or dread? The coup dead or loop where see the coup dead or hanger, the coup dead or a suya, pissy yam, so that say good in your man jet in it, locate Arava. Cabata Loama, General Trilla Araga. Dilo Nanganima, Detonari, Shini de Surababe. They in Ajimare, USSR call, Suya Birong Zugo. Starling up, do you go in Yazuago? In Anne, Dirong Evido. Do you so like Pinari, Puezi, Swesson, Tintin Hune? အောင်မြင်အောင်လုံနိုင်တယ်လို့ယူရခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲစူရော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တို့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအသိမှတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်က
အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများမျှော်လင့်နိုင်ပါလဲဘာလိုများမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
Yes, it's a troublesome time, and I put on my Burmese citizen's hat, and it, I think I would, I'm not sure how I would...
အခက်အခဲရှိနိုင်ပါတယ်။အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူး။ကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်။အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူး။ဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး
။တချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာအတော်များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်။စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်။ဆရာကြီးပဲလို့သဘောပါလဲ
။ As I mentioned with the two examples that came to mind, the Soviet Union, the USSR, and Yugoslavia. In both cases, there were...
But I'm not going to talk about it. Soviet Union, Yugoslavia, and 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 Yugoslavia,single governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဥတည်နေပါလေတိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုတ်နိုင်ပါဘူးတချိန်တည်းမှာပဲရင်ညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီယက်ပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချင်းများလောက်တော့ဆိုးရနေလားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲတဲ့အချင်းတွေကိုရောက်နိုင်ကြတောင်းစီလိုလားခင်ဗျာ
Friday is It depends, of course, on the capacity of the military to maintain its single governing arm. But human nature is...
ဖြစ်လာနိုင်စရာရှိပါတယ်။စစ်တပ်ကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့ဒီဆက်ဆက်မိကျင်တာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးပဲလို့အကဲဖြတ်လို့ပါလေဦးတင်ပြီ။
Yes, it has been disappointing, I'm sure, for many within the NLD, and probably for Suu Kyi herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်သီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်။ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစည်းတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်ပြောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ Federal ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။တပြည်တော်စနစ် Unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်
။ Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအဲ့လိုပဲပြောခဲ့တာရှိပါတယ်။ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်။ဆိုတော့တကယ်တမ်း Federal ဖြစ်စေချင်ဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျာ
။ And I'm not sure there is any ideal federal system or other than a set of republics, each of which has
ကျောက်ကြအာဏာအတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတန်လုံကောင်းမွန်တဲ့ federal snippet ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်။ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေ။ဥရောပတိုက်သားတွေအမေရိကမှစတင်ပြောင်းရွှေ့ခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွဲဝေးပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာရောမတွေ့မိဘူးလားခင်ဗျာဦးချင်းကတန်းကြီးကအရင်သက်ဆိုင်ရင်တော့ပုံမပွင့်နေလိုက်ပြီလို့ထင်ပါတယ
် There is something very positive that I find I had occasion to go around Myanmar as we re-established libraries.
စေကူအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါ။သူတို့ဟာများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကဘာနဲ့တပြင်းညီဘဟုသုတတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ
။တရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာ။ဆရာကြီးပဲလို့မြင်ပါပြန်။
You know, I have some knowledge about Thailand and Bangladesh, which are neighbors, and both those countries.
ညီမအင်ဂျီဂျင်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်ကတိုင်းသားလူမျိုးစုတွေကိုအပြစ်မှတ်ပြမှုတိတ်ကိုအားနေကြပါတယ်။ဒ ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယချင်းတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားသင့်ပါတယ်။အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန့်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါလေတခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
COVID-19 ကြောင့်အိမ်ထဲကနေအိမ်မြေမထွက်ဖဲနေနေကြရတာဟာမကြခင်မှာလုပ်ငန်းခွင်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါအိမ်ထဲကအိမ်မြေမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတတ်တဲ့ပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမေးနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်ရပောင်းများစွာအိမ်မြေမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်စိတ်ပိုင်းဆိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်ပျော်ပျော်နေပါဝါသနာပါရာတစ်ခုခုကိုပြုလုပ်ပါဘောနော်ဥပမာသချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုန်းပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုရှော့ချနိုင်ပါတယ်အဲဆောင်ရံနေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့ live လုပ်တဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်။နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျင်တဲ့နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်းထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျင်တဲ့ဒါကြောင့်မလို့ WHO ကဘယ်လိုအကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်ကိုလက်လှုပ်ရှားမှုပြုလုပ်တာဟာတွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါအိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်အိမ်နဲ့အောင်းနေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုလက်လှုပ်ရှားမှုတွေဟာဒူးနဲ့တူအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်တယ်လက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလို့ကိုလက်လှုပ်ရှားမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြတဲ့အခါမှာသွေးလက်ပတ်မှုညှနေခြင်းကြက်သားအာရုံခြင်းတွေဖြစ်တတ်တယ်ဒါကြောင့်မလို့လှုပ်ရှားမှုလိုပါတယ်အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်သို့တော့ကိုဗီနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလက်လှုပ်ရှားလိုရပါမယ်နှာခေါင်းစည်းတက်ထားပါမယ်အိမ်ထဲမှာရှိတဲ့အနေနဲ့ကတော့သွေးပူလေ့ကျင့်ခန်း၊ခေါင်းခါ၊ခြေလက်စသည်အားဖြင့်လေ့ကျင့်ခန်းပြင်၊လှေကားရှင်၊လှေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကိုနှစ်ကြိမ်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်၊ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ်။ဒီကိုယ်လက်လှုပ်ရှားနဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်း၊လှဲနေခြင်းတွေကိုရှောင်ကျင်သင့်တယ်။အများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားတဲ့ချက်လေးတွေလည်းရှိပါတယ်ဒါတော့ကိုယ်လက်လှုပ်ရှားနဲ့ပတ်သက်တာပ
ါတကယ်လို့တကြံပိတ်ရတွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်တမျှရှောင်ကျဉ်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးရောဂါကူးစက်မခံကြရအောင်တတိထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်တကယ်လို့တကြံပိတ်ရက်ပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ရောဂါပိုးကူးဆက်မခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါသလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်စိုးကအခုလိုပြောပါတယ
်အခုဇူလိုင်တည်တဲ့မက်စတက်ရမယ်လက်စီရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်ဆုံးမသွားမဲ့နေရာပဲ
တကြံပိတ်ရကျွလွန်ပြီးတဲ့နောက်မှာရုံးပိတ်ရတွေကိုထပ်မံတွေးချက်ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။အိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောက်ချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်။ တရားထိုင်တာယောဂကျင့်တာနဲ့ကိုလက်လှူရှာလေ့ကျင့်ခန်းလုပ်တာတွေကိုလှူဆောင်ပြီးစိတ်ရောကိုယ်ပါကျန်းမာနေအောင်ကျူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်တိုင်းကအကြံပေးပါတယ
်မိမိကိုယ်ခံစနစ်ညှင့်စီဖို့ဆိုရင်တင်းတင်းမြတ်သားစွာစားတော့ပါအရေးဝဝအိပ်ပါကိုလက်လှူရှာလေ့ကျင့်မှုရသမျှရသလောက်လုပ်ပေးပါစိတ်ရေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေပေါင်းသင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ
် COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမကစိတ်ပိုင်းဆိုင်ရာကျန်းမာရေးဟောပါထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လဲခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဘင်္ဂလာပါကျွန်တော်ရန်နိုင်ပါအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘရဇိုးနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာအောက်တိုဘာ23ရက်နေ့ကအသက်80ပြည့်သွားခဲ့ပါပြီ။ဘရဇိုးသင်းရဲ့နံပါတ်10အင်ဂျီကိုဝတ်ဆင်ပြီးတော့ကစားခဲ့တဲ့ပီလီဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတစ်ယောက်လို့လည်းအတော်များများကသတ်မှတ်ထားကြတာပါ။ပီလီကတော့သူကျမ်းမာပျော်ရွှင်စွာရှိနေပြီးတော့အခုလိုအသက်80အထိနေနိုင်တဲ့အတွက်လည်းဂျင်းနဲ့ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Pelos 80 anos eu agradeço todos aqueles que jamais alguns já mandaram mensagem
ကျွန်တော်ရဲ့အသက်80ပြည့်မွေးနေ့မှာမွေးနေ့ဆူတောင်းပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်တချို့တွေလည်းအီးမေးလ်တွေပို့ပြီးတော့ဆူတောင်းပေးကြပါတယ်ကျွန်တော်အခုအသက်80ရှိပါပြီအခုအချိန်ထိကျွန်တော်ကိုကြမ်းကြမ်းပါပါနဲ့အသက်ရှင်ခွင့်ပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ
်ဖီလီကာတော့သူ့ကိုအခုအချိန်ထိချစ်ခင်အားပေးနေတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပြီးတော့ပေးမဲ့တဲ့အားပေးသူတွေနဲ့ကစားသမားတွေအနေနဲ့သူ့ကြောင့်တစုံတရာစိတ်နှောက်ရှက်ဖြစ်ခဲ့ကြတယ်ဆိုရင်လေခွင့်လို့ကြဖို့ဆိုပြီးတော့မွေးနေ့မှာပြောသွားခဲ့ပါတယ
် Yo espero que quando eu for pro céu que Deus
Santos အသင်းနဲ့ဖြစ်ဖြစ်ဘရာဇီးအသင်းနဲ့ပဲဖြစ်ဖြစ်ကစားပြီးတော့ရှားခဲ့တဲ့အောင်မြင်မှုတွေကြောင့်တယောက်ယောက်တိမ်မချမ်းသာဖြစ်ခဲ့ရင်လည်းခွင့်လို့ပါဘောလုံးပွဲတွေမှာကတသင်းနိုင်ရင်တသင်းကရှုံးရတာသဘာဝပါကျွန်တော်အခုချိန်ထိအားပေးကြသူတွေအားလုံးကိုရှင်ထဲကနေအထူးကျေးဇူးတင်ပါတယ်
ပီလီအသက်80ပြည့်မွေးနေ့ကိုကမ္ဘာဘောလုံးလောကသားတွေကလည်းအွန်လိုင်းကနေတဆင့်မွေးနေ့ဆုမွန်ကောင်းတွေတောင်းခဲ့ကြပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကလည်းပီလီနဲ့ပတ်သက်ပြီးတော့အခုလိုအမတ်တရဂုဏ်ပြုပြောကြားခဲ့ပါတယ
် Well I went to the cinema with my father only once in my life it was in
ကျွန်တော်ဘဝမှာအဖေနဲ့ရုပ်ရှင်ရုံမှာတစ်ခါပဲရုပ်ရှင်သွားကြည့်ဘူးပါတယ်1982ခုနှစ်ကဖြစ်ပြီးအဲ့ဒါကဘာကားလဲဆိုတော့ပီလီကိုယ်တိုင်ပါဝင်တရုတ်ဆောင်ခဲ့တဲ့ Escape to Victory ဇာတ်ကားပါပြီးတော့နောက်35နှစ်အကြာ2016ခုနှစ်မှာတော့ကျွန်တော်အနေနဲ့ပီလီရဲ့နောက်ဆုံးရုပ်ရှင်ကားကိုသူနဲ့အတူတဲရောက်ကြည့်ရှုနိုင်ခဲ့ပါတယ်အဲ့ဒီအတွက်လဲဝမ်းသာကြည်နူးမိပါတယ
် Parabéns pelle
1990ကမ္ဘာချန်ပီယံဘရာဇီးအသင်းရဲ့နီးပြမာရီယိုဇာဂါလိုကလည်းသူ့ရဲ့ရောင်းရင်းကြီးရဲ့အသက်80ပြည့်မွေးနေ့အတွက် Happy Birthday ပြောစရာမွေးနေ့ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးခဲ့ကြသလိုဘရာဇီးအမျိုးသမီးအသင်းကတိုက်စစ်မှုမာတာနောက်တခြားဘရာဇီးကသားသမားဟောင်းတွေဖြစ်တဲ့ဒီဘက်တိုဒွန်ဂါကာဖူနဲ့ကမ္ဘာကျော်တိုက်စစ်မှုရိုနယ်ဒိုတို့ကလည်းပီလီအတွက်မွေးနေ့ဆုတောင်းပေးခဲ့ကြပါတယ
်ပါရစ်ဘရာဇီးလီယားရစ်ဖလာဒူပယ်လေယားအဖလာဂျူမာအင်တီဒါ
ဒါပြင်အင်္ဂလန်တိုက်စစ်မှုဟောင်း Gary Lineker ကလည်း PD နဲ့ပတ်သက်ပြီးတော့အခုလိုအမတ်တရစကားဆိုခဲ့ပါတယ
် Hi Gary Lineker here I just want to wish you Pelé a very happy 80th birthday
ကျော်ရှင်စရာအသက်80ပြည့်မွေးနေ့ဖြစ်ပါစေလို့ဆုတောင်းပါတယ်ကျွန်တော်ကခမားကစားရာကိုကြည်ပြီးကြီးပြင်းလာခဲ့တာပါကျွန်တော်မှတ်မိသလောက်ပထမအဆုံးကြည်ဘူးတဲ့ဘောလုံးပွဲကမက္ကဆီကိုမှာကျင်းပခဲ့တဲ့1990ကမ္ဘာဖလားနဲ့ဘရာဇီးအသင်းပါအဲ့ဒီမှာခင်ဗျားကလည်းဒီပြိုင်ပွဲကြီးမှာနာမည်ကြီးကစားသမားဖြစ်တယ်လို့ကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတယောက်လည်းဖြစ်နေပါပြီဘောလုံးလောကအတွက်လှုပ်ပေးခဲ့တာတွေအားလုံးအတွက်ကျေးဇူးတင်ပါတယ်ပျော်စရာကောင်းတဲ့မွေးနေ့တွေကိုလည်းနောက်နှစ်ပေါင်းများစွာပိုင်ဆိုင်နေပါစေဗျာ
ဒေဘောဆက်လက်ဂျန်ဒါရီယို
ဒါပြင်ကစားသမားဟောင်းတွေထဲကစပိန်ရဲ့ရီယယ်မက်ဒရစ်ဂိုးသမားဟောင်းအီဂါကာစီယပ်
Chelsea Tyson Muhong, Didier Drogba တို့အပြင် Real Nibia Zidane, Tottenham Nibia Mourinho နဲ့ Liverpool Nibia Jurgen Klopp တို့ကလည်းပီလီမွေးနေ့အတွက်ဆိုပြီးတော့အမတ်တရနှုတ်ဆက်ဆုတောင်းတာတွေလုပ်ခဲ့ကြပါတယ်
။ Happy birthday to you. Happy birthday to you. Happy birthday dear Pelé. Happy birthday to you. You know 2006 is one of the biggest days still in my life my birthday
ခင်ဗျာကျွန်တော်ခင်ဗျာရဲ့နံပါတ်10ဘောလုံးအင်ကြီးကိုလက်မှတ်ထိုးပြီးပေးခဲ့တဲ့2006ခုနှစ်ကျွန်တော်ရဲ့မွေးနေ့ကတော့ကျွန်တော်ဘောမှာကြီးကျယ်ခမ်းနားဆုံးကျော်ရွှင်စရာအကောင်းဆုံးမွေးနေ့တွေထဲကတစ်ခုပါအဲ့ဒီအင်ကြီးကိုကျွန်တော်တစ်သက်လုံးသိမ်းထားပါပါအခုခင်ဗျာရဲ့အသက်80ပြည့်မွေးနေ့ကိုအခုလိုမွေးနေ့ဆုတောင်းစကားပြောရတဲ့အတွက်ဂုဏ်ယူပါတယ်ဟုတ
ပြည်ရာ1958 62နဲ့80ခုနှစ်တွင်မှာဘရာဇီးလ်နဲ့အတူကမ္ဘာဖလားကို3ချိန်ပိုဆွဲပြီးတော့အများဆုံးရထားသူဖြစ်ခဲ့သလို1956ကနေ89ခုနှစ်အတွင်းပွဲပေါင်း1363ပွဲမှာဂိုးပေါင်း1299ဂိုးသွင်းပြီးတော့ကမ္ဘာမှာဂိုးအများဆုံးသွင်းသူအဖြစ်နဲ့ဂင်းနစ်စာရင်းလဲတင်ထားသူပါသူရဲ့ကစားဘောဟောင်းဖြစ်တဲ့ရေဗလီနိုကတော့ပီလီဟာသမိုင်းတစ်လျှောက်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
maior jogador que eu joga na minha vida eu não vou acho que na minha vida
ကျွန်တော်ဘဝမှာတွေ့ဘူးသမျှအတင်းမှာတော့သူကအကောင်းဆုံးဘောလုံးသမားပါကျွန်တော်ထင်ပါတယ်ကျွန်တော်ဘဝမှာပီလီလိုကစားသမားမျိုးနောက်တစ်ယောက်မတွေ့ဘူးသလိုတွေ့မယ်လို့တော့မထင်တော့ပါဘူးသူသွင်းခဲ့တဲ့ဂိုးတွေကလည်းအများကြီးပါကစားသမားတွေအတော်များများကိုသူနဲ့ရှင်ပြီးပြောကြပါတယ်ဒါပေမဲ့ပီလီနဲ့ရှင်နိုင်တဲ့သူတယောက်မှမရှိသေးပါဘူ
ဆိုတော့ Revelino ပြောသလိုပီလီဟာသမိုင်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားပါလားဒီဘောလုံးသမိုင်းတစ်လျှောက်မှာဘယ်သူကကမ္ဘာအကောင်းဆုံးဘောလုံးသမားဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေလည်းအချင်းချင်းထွက်ခဲ့ပါတယ်အချင်းကတော့ Pelé နဲ့အတူ Argentina တိုက်စစ်မှု Maradona ဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့အတော်များများကသတ်မှတ်ခဲ့ကြပြီးတော့သဘောထားတွေလည်းအမျိုးမျိုးကွဲခဲ့ကြပါတယ်ဒါပြန်ဒီဘက်တက်ဂရက်2000ပြည့်လွန်နှစ်တွေကိုရောက်လာတဲ့အခါမှာလည်းအာဂျင်တီးနားနဲ့ဘာစီလိုနာတိုက်စစ်မှုမက်ဆီပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနာလ်ဒိုတို့ရဲ့အောင်မြင်မှုတွေကြောင့်သူတို့ဟာလည်းသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားတွေဖြစ်တယ်ဆိုပြီးတော့ပြောတာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီကြောင်တာကတော့ကမ္ဘာဖလားသမိုင်းရခဲ့တဲ့အချိန်အရတွက်နဲ့ရှင်းမယ်ဆိုရင်တော့ဘီလီဟာကမ္ဘာဖလားကို၃ချိန်ရထားတာကြောင့်အခုချိန်ထိတော့ဂျန်တဲ့သူတွေအနေနဲ့သူ့ကိုမရှင်းနိုင်တဲ့အတွက်သမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကလည်းခစ်တင်မတူတဲ့အတွက်ဘယ်သူအကောင်းဆုံးဆိုတာကိုပြောဖို့မဖြစ်နိုင်ဘူးလို့ဆိုတဲ့သူတွေရှိပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်မှုတွေကလည်းတယောက်နဲ့တယောက်မတူတာကြောင့်ဘယ်ပေါ်မှာအခြေခံလဲဆိုတာကလည်းအငင်းပွားစရာတစ်ခုလို့ဆိုရမှာပါ။ဒါပေမဲ့လည်းဘယ်လိုပဲဖြစ်ဖြစ်ပီလီဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တယ်ဆိုတာကိုဘောလုံးဝါသနာရှင်တွေဘောလုံးလောကသားတွေချွင်းချက်မရှိလက်ခံထားတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ဘူဒူးညအတွက်သတင်းပတ်ဆက်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ပြည့်လွန်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွယ်ပွဲနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။မစ္စတာဘိုင်ဒန်ကတော့ဒီသတင်းပတ်တွင် Iowa, Florida, Wisconsin နဲ့ Michigan ပြည်နယ်တွေမှာမဲဆွယ်ပွဲတွေလုပ်ဖို့အစီအစဉ်ထားပါတယ်။နောက်ဆုံးထွက်ထားတဲ့တနင်္ဂနွေလူထုသဘောထားစတမ်းတွေအကြတော့မစ္စတာဘိုင်ဒန်ကသမ္မတထရမ့်ထက်ထောက်ခံမှု800ခန့်လုံးနီးပါးအသာရနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာသီလင်္ကာသမ္မတဂိုတာဘာယာရာဂျာပက်ဆာနဲ့ကိုလံပွန်ပြို့တော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။သီလင်္ကာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးခက်ခဲပေမဲ့လိုအပ်တဲ့ရွေးချယ်မှုတွေလုပ်ဆောင်ရမယ်လို့အမေရိကန်ကပြောခဲ့တဲ့ပေါ့။ဒါဟာသီလင်္ကာကိုဗိုလ်ချုပ်အနိုင်ကျင့်တာပဲလို့တရုတ်ကတင်းလာနေမှာပြောဆိုကန့်ကွက်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပီယိုနဲ့သီလင်္ကာသမ္မတတို့တွေ့ကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကကိုယ်စားလှယ်5ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်လူကိုယ်တိုင်ပါဝင်တက်ရောက်ဆွေးနွေးတဲ့စီဝီအားလုံးကိုဖြတ်သိမ်းလိုက်တဲ့အကြောင်းကုလသမဂ္ဂကကြေညာပါတယ်။အင်္ဂါနေ့ဒီဆိုရင်သတင်းတစ်ပတ်အတွင်းကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်သူပေါင်း 2.8 သန်းနဲ့စံချိန်တင်ထပ်တိုးခဲ့တယ်လို့ဒေသုံသူအရေးတွေလည်း 4,000 ထပ်တိုးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူ 4,300 ကျော်ရှိခဲ့ပြီးကူးစက်သူပေါင်း 8 သန်းနီးပါးရှိနေပါပြီ။ဒေသုံသူကစုစုပေါင်း 1,200 ကျော်ပါပြီ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမလာနှောင်းမိုင်းကရေးပေါ်အခြေအနေကြေညာထားတာကိုလူဝမာလာကိုဒီထပ်ပြီးတုံ့ပြန်ဖို့ဒီကနေ့အစိုးရအဖွဲ့အစည်းအဝေးမှာသဘောတူလိုက်ကြောင်းအစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်။ဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.